အမေရိကန်နိုင်ငံတွင်းကိုတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုတားဆီးနိုင်ရေးအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတိုင်းတည်ဆောက်ရေးသမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာချက်ကိုသမ္မတအင်ပီရောကတနင်္ဂနွေနေ့မှာကာကွယ်ပြောဆိုလိုက်ပါတယ်။နိုင်ငံတော်အရေးပေါ်အခြေအနေကြီးညာဖို့မလိုအပ်ဘူးလို့လည်းသမ္မတထရန့်ကပြောဆိုထားတာပါ။ရွှေ့ပြောင်းဝင်ရောက်မှုနဲ့ပတ်သက်ပြီးသဘောထားတင်မာတဲ့သမ္မတအကြံပေးစတီဖန်မီလာကတော့ဒီပရိပတ်ခကိုသမ္မတအနေနဲ့လေးလျူရှုထားနိုင်ပေမဲ့သူကမလုပ်တာလို့တင်းင်းကနေနဲ့ Fox News ရုပ်သံကိုပြောဆိုခဲ့တာပါအမေရိကန်ပြည်တော်စုကိုဆယ်စုနှစ်နှစ်ခုနီးပါးအတွင်းတရားမဝင်ရွှေ့ပြောင်းဝင်ရောက်သူ၄ဆအထိတိုးလာတဲ့အပေါ် Republican သမ္မတ George W. Bush ကိုတစ်ဆက်ပေါက်အဖြစ်လဲသမ္မတအကြံပေးမေလာကပုတ်ခတ်ပြောဆိုပါတယ်အဓိကအချက်ကတော့နယ်စပ်လုံခြုံမှုမရှိဘဲခိုင်မာအားကောင်းတဲ့နိုင်ငံတစ်ခုဖြစ်မလာနိုင်ဘူးဆိုတာပဲဖြစ်တယ်လို့လည်းသမ္မတအကြံပေးကပြောဆိုသွားပါတယ်။သမ္မတထရန့်ရဲ့ဆောင်ရွက်ချက်ကနိုင်ငံရဲ့နယ်စပ်တွေကိုကာကွယ်နေတာဖြစ်ပြီးတရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေဟာလည်းနိုင်ငံအတွက်ချင်းချောက်မှုဖြစ်တယ်လို့သူကပြောပါတယ်။သမ္မတထရန့်ရဲ့ဆောင်ရွက်ချက်တွေဟာဆိုရင်လည်းသမ္မတတွေအနေနဲ့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာနိုင်တဲ့အခွင့်အာဏာပေးအပ်ထားတဲ့1996ခုနှစ်ဥပဒေနဲ့ကိုက်ညီတယ်လို့သမ္မတအကြံပေးကပြောပါတယ်။ဒါပေမဲ့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာခဲ့တဲ့59ချိန်ထဲမှာတော့အခုလိုမျိုးသမ္မတအနေနဲ့တီးခြားအဆိုပြုချက်တစ်ခုအတွေ့လွှတ်တော်ကအသုံးစိတ်ကိုအတိမပြုခဲ့တာကိုကြော်လွှားနိုင်ရေးကြံစည်ဆောင်ရွက်တဲ့ဖြစ်ရမျိုးတော့မရှိခဲ့ပါဘူးရှင်။